ကလားရှိကြပိတ်ပင်ထားတဲ့ထောင်ဝင်စာလူတွေကိုစစ်ကောင်စီဘက်ကပေးလိုက်ချိန်မှာဒေါ်ဆန်းစုကြည်ရှင်းနေတွေကအလားတူအခွင့်အရေးရဖို့မျှော်လင့်နေတယ်လို့ဒေါ်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းကင်အဲရစ်ကလည်းမိခင်ကျမ်းမာရေးနဲ့ပတ်သက်လို့ဖုန်းစကားပြောခွင့်ရဖို့တွေးဆောင်ခွင့်ရဖို့လိုလားနေတာပါ
ဒါကြောင့်အချိန်လေးကိုတည်ရဖို့စစ်ကောင်စီဘက်ကိုမြင်းမြန်ရမှာအခုချိန်ထိတော့မိသားစုဘက်ကတရားဝင်အကြောင်းကြားတာမရှိသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောပါတယ်။ကျွန်တော်တို့အနေနဲ့ကတော့သူတို့စီကနေတရားဝင်အကြောင်းကြားတာတော့တခုမှတော့လက်ခံရရှိခြင်းမရှိသေးပါဘူး။ဘောဒါကတော့ကျွန်တော်တို့အနေနဲ့ကအကျဉ်းသားတိုင်းကခွဲခြားထားတာမရှိဘူး။ကျွန်တော်တို့အကျဉ်းသားတိုင်းကဒီခ
ဒီနေ့ကတော့ဒီဇင်ဘာလ၂၀၂၄ခုနှစ်ကတော့ဒေါက်တာဆန်းစုကြည်ကိုရှင်းနေရွေးကတွဲဆောင်ခွင့်ရဖို့ဒီဇိုင်းမမတ်ညွန်လင့်စူးစမ်းနေကြတာပါ။သူတို့နဲ့နှီးစပ်သူတွေကတော့ဒီသတင်းသက်ထဲမှာပဲတွဲခွင့်ရနိုင်ဖို့တရားဝင်စတင်တွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။ စေကောင်းစီပြောခွင့်ရဖို့ကြောင့်စောမင်းထွန်းကတော့ဒေါက်တာဆန်းစုကြည်ကိုသူမရှင်းနေရင်းနဲ့တွဲဆောင်ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်မယ်လို့ဗီဒီယိုကိုပြောခဲ့ပေမဲ့တွဲခွင့်ပေးမပေးရှင်းရှင်းလင်းလင်းမပြောပါဘူး။ဒေါက်တာဆန်းစုကြည်တားငယ်ကိုထိန်လင်းနဲ့တွဲခွင့်ရနိုင်ဖို့မျှော်လင့်ချက်တွေရှိနေတဲ့အခြေအနေကြောင့်ကိုထိန်လင်းရဲ့သဘောထားကိုဗီဒီယိုက ဆက်သွယ်မေးမြန်းနိုင်မှုကြိုးစားနေစေပါ။ထောင်နဲ့33နှစ်အချိန်မှခံထားရတဲ့ဒေါက်တာဆန်းစုကြည်ကိုသူမရှင်းနေတွေကတွေးခွင့်ရနိုင်ဖို့အကျဉ်းဦးစီးဌာနကိုအကြိမ်ကြိမ်စတင်တောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကခွင့်မပြုခဲ့ပါဘူး။အသက်86နှစ်အရွယ်ဒေါက်တာဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အာဂရီလိုက်စားမှုဆွဲချက်တွေကိုစီရင်ချက်ချခဲ့ခြင်းသူမကိုရ က်ပြီးတော့တွေ့ဆုံဆွေးနွေးခွင့်ပြုဖို့အချင်းထောင်အာဏာပိုင်တွေထံမှရှင်းနေတွေက2023ခုနှစ်ဇန်နဝါရီလလယ်ပိုင်းကတည်းကတောက်ခံထားခဲ့ပေမဲ့ဒီနေ့ဒီချိန်ထိတွေ့ခွင့်မရခဲ့ပါဘူးလက်ရှိမှာထောင်ဝင်စားလူတွေ့ခွင့်ကိုပြန်လည်ခွင့်ပြုလိုက်ပေမဲ့တေးတန်တသက်တကျွန်းနဲ့20အထက်ထောင်နဲ့ကြားခံရသူတွေကိုတော့ထောင်ဝင်စားတွေ့ခွင့်မပေးတဲ့အခြေအနေတွေတွေ့နေရပါတယ်ဒါကြောင့်စစ်ကောင်စီရဲ့သဘောထားကိုမေးမြန်းရမှာတော့ဘိုးကျုံစော်မင်းထွန်းကထောင်ရဲ့လုံခြုံရေးအရာထောင်အရာရှိတွေရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်အနေနဲ့ပြီးကြစဉ်းစားတော့မရှိဘူး။ဒါထောင်ရဲ့လုံခြုံရေးနဲ့ပတ်သက်ပါကြထောင်မှာတာဝန်ရှိတဲ့ထောင်ပိုင်ထောင်ဝန်သားတွေရဲ့အရာရှိများရဲ့ဒီရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါလိမ့်မယ်။
လက်ရှိမှာတော့ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ပြင်ပင်ထားတာပါစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့ဒေါက်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အသက်88နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုအမှု19မှုနဲ့ထောင်ဒဏ်ပြစ်ဒဏ်33နှစ်ချမှတ်ထားပြီးတော့ဒီအထဲကမှ6နှစ်ကိုဩဂတ်စ်လ1ရက်နေ့ကလူငင်းတတကွင်းနဲ့ရှော့ပေါ့ပေးခဲ့တာဖြစ်ပါတယ်။ဇန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရတာဖြစ်ပါတယ်ရှင်။